ဘင်္ဂလားဒေ့ရှ်နိုင်ငံကအထည်ချုပ်စက်ရုံတရုံမှာမသန်ရှင်းတဲ့ရေတောက်သုံးမိတဲ့ရာနဲ့ချီတဲ့အလုသမားတွေကိုစေယုံပို့ပေးခဲ့ရပါတယ်။ဆွေတာစက်ရုံမှာအနည်းဆုံးအလုသမား400လောက်ဖျားနာကြတယ်လို့ရဲကခန့်မှန်းပါတယ်။အလုသမားအများပြားဟာအွန့်အန်ကြပြီးတဲ့နောက်မှာစေယုံကိုတင်ခဲ့ကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဘာကြောင့်ဖျားနာကြရလဲဆိုတော့ဂုဏ်ဒီမသိရသေးပဲစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ဧပြီလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကအထည်ချုပ်စက်ရုံအများပြားတီထားတာစောက်ဦးပြိုကျခဲ့တဲ့အတွက်လူပေါင်း1100ကျော်တေဆုံးခဲ့ရတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံကအထက်ချုပ်စစ်ရုံတွေရဲ့လုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးနဲ့ပတ်သက်ပြီးထောက်ပြဆရာတွေဖြစ်လာခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံဟာအထက်ချုပ်လုပ်ငန်းကနေနှစ်ဆင်ဝင်ငွေဒေါ်လာဘီလီယံ20ရနေပြီးဒါဟာနိုင်ငံဝင်ငွေရဲ့ရာနှုန်း80%ဖြစ်ပါတယ်